ကျမတို့တောက်ကြနေနေတဲ့ KVA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။အခုတော့တိုင်းရင်းသတင်းအစီအစဉ်ကိုနေဆက်သတင်းတောက်တွေကစူးစီးတင်ပြမှာပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲမှုအပေါ်ရခိုင်အမျိုးသားပါတီကနေကန့်ကွက်ခဲ့ပါတယ်။မြစ်ကျနားမြို့အတွင်းတနတ်ထိမှန်သေးဆုံးသွားတဲ့ကချင်ចောင်းသားတဦးနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုတွေဖြစ်ပွားခဲ့တယ်ဆိုတာနဲ့ဒေသအတွင်းလူခွင့်ကြီးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ရှမ်းလူခွင့်ကြီးဖွဲ့တွေကနေကမ္ဘာကုလသမဂ္ဂလူခွင့်ကြီးအရာရှိ Miss Yan Healy နဲ့တွေ့ဆုံတင်ပြခဲ့တဲ့အကြောင်းတွေကိုကြားကြားရပါပါရှင်။
ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရကနေရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်သုံးဆွဲဖို့ပြောဆိုမှုအပေါ်ဇွန်လ21ရက်နေ့မှာရခိုင်အမျိုးသားပါတီ ANP ကအကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံမှာမိတိအချိန်ကမှသုံးဆွဲမှုမရှိခဲ့တဲ့နာမည်တစ်ကိုသုံးဆွဲမှုဟာရခိုင်ပြည်နယ်ကိုဘင်္ဂလီတွေရဲ့မူရင်းဒေသအဖြစ်ပုံဖော်ရာရောက်တယ်လို့ဘင်္ဂလီတွေကိုနိုင်ငံသားစစ်စစ်ရေးရာမှာအခွင့်ကောင်းရနိုင်ဖို့အတွက်အချိန်ကိုက်လှုပ်ဆောင်တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ကိုးကွယ်တဲ့ဘာသာကိုအစွဲပြုပြီးလူမျိုးအမည်ခေါ်ဝေါ်သုံးဆွဲမှုဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှ364နဲ့ညှိစွန်းနေတဲ့အတွက်ဘင်္ဂလီအရေးဖြေရှင်းရာမှာရလကောင်းတွေထွက်လာမှာမဟုတ်ဘူးလို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဇွန်လ18ရက်နေ့ကဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့32ကြိမ်မြောက်လူအခွင့်အရေးညီလာခံမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့သုံးနှုန်းဖို့မြန်မာကိုယ်စားလှယ်ကတရားဝင်ပြောဆိုခဲ့ပါတယ်
။ကချင်ပြည်နယ်မြစ်ကြီးနားမြုတ်နယ်ထဲမှာကွန်ပျူတာတက္ကသိုလ်ကျောင်းသားတဦးနဲ့အစိုးရတပ်မတော်ဓာတ်တို့အကြားဖြစ်ပွားတဲ့ပဋိပက္ခအတွင်းတနက်ပြစ်သက်ခံရတဲ့ចောင်းသားကိစ္စနဲ့ပတ်သက်ပြီးចောင်းသားတွေနဲ့လူထုတချို့ကနေဇွန်လ21ရက်နေ့ကဆန္ဒထုတ်ဖော်မှုတရက်ဖြစ်ပွားခဲ့ပါတယ်။တေဆုံးတူမောင်ကွန်ဆိုင်အောင်ရဲ့ရုပ်အလောင်းကိုယာချီတဲ့ចောင်းသားနဲ့ပြည်သူတွေကမြစ်ကြီးနားရင်ခွဲယုံကနေမိသားစုနေအိမ်ကျွန်းပြင်သာရက်ကွက်အထိတည်ယူချီတဲ့ဆန္ဒပြခဲ့ကြပါတယ်။အစိုးရရဲတပ်ဖွဲ့တွေကတော့လူငယ်၈ယောက်ကလုံခြုံရေးတပ်သားနှုတ်ကိုဝိုင်းပြီးထိုးကျနေတဲ့အချိန်အသက်ခံရတူမောင်ကွန်ဆိုင်အောင်ကတနက်လူရကနေကြည်လွတ်ပြီးထိမှန်တေဆုံးသွားတာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့ဒီပစ်ခတ်မှုနဲ့ပတ်သက်လို့အမည်မျိုးမျိုးတွေထွက်ပေါ်နေပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်နေတဲ့တပ်မတော်ရာနှုတ်ကိုမြစ်ကြီးနားအမတ်တရဲစခန်းမှာထိန်းသိမ်းထားပါတယ်။
27ရာစုပြည်လုံးညီလာခံအစည်းအဝေးနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ပါတီကနေချင်းနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးသူတို့ရဲ့သဘောထားဆန္ဒတွေကိုတောင်းခံသွားမှာဖြစ်ပါတယ်။မကြာခင်ကျင်းပသွားမယ့်27ရာစုပြည်လုံးခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာပြည်နယ်တစ်ခုလူမျိုးတစ်ခုရဲ့အရေးမဟုတ်ပဲပြည်ထောင်စုတစ်ခုလုံးနဲ့သက်ဆိုင်တဲ့အတွက်ကြောင့်ချင်းနိုင်ငံရေးပါတီတွေအပြင်ချင်းအရက်ဖက်အဖွဲ့အစည်းတွေဘာသာရေးခေါင်းဆောင်တွေထံကနေသဘောထားဆန္ဒတွေတောင်းခံပြီးညီလာခံကျင်းပတဲ့အခါကြရင်တင်ပြပေးသွားမှာဖြစ်တယ်လို့ ZCD ပါတီအတွင်းရေးမှူးဦးခင်ကမ်းမြန်ကပြောပါတယ်။ရခိုင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတဲ့အခါမှာနိုင်ငံရေးပါတီအားလုံးပါဝင်တက်ရောက်ခွင့်ရှိခဲ့ကြပြီးမဲ့ယခု NLD အစိုးရတစ်လက်ထက်မှာတော့2015ရွေးကောက်ပွဲတုန်းကနိုင်ငံရေးပါတီတွေကသာတက်ရောက်ခွင့်ရှိတော့မှာဖြစ်ပါတယ်။ZCD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲဆန္ဒနေမြေ6နေရာမှာအနိုင်ရရှိတဲ့တခုတီးသောချင်းနိုင်ငံရေးပါတီတခုဖြစ်ပါတယ်
။မွန်ပြည်နယ်အစိုးရရဲ့ရတရားစီမံချင်းနယ်အကောင့်ထဲဖော်နေတဲ့ရွှေပြောင်းလုပ်သမားတွေကိုအိမ်ထောင်စုစည်းအသစ်ထုတ်ပေးတဲ့အစီအစဉ်ကိုပြန်လည်ရုပ်တင်ပေးဖို့မွန်မျိုးသားပါတီကနေမွန်ပြည်နယ်ဝန်ကြီးချုပ်ထံဇွန်လ20ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာတစ်ဆောင်ပေးပို့ထားပါတယ်။ရှေ့ပြောင်းလုပ်သားတွေဟာအချိန်တိုင်းရင်သူတို့နေရက်ကိုပြန်မှဖြစ်တဲ့အတွက်ယာယီနေထိုင်ခွင့်လက်မှထုတ်ပေးရုံနဲ့လုံလောက်တယ်လို့မွန်မျိုးသားပါတီထွေထွေအတွင်းရင်းမှူးနိုင်လေဓမ္မကပြောပါတယ်။ ပြည်내တွင်တိုင်းရင်းသားလူမျိုးတွေတည်ရှိမှုလူ၏အချိုးအစားပြောင်းလဲသွားစေမယ်ဆိုပြီးမွန်မျိုးသားပါတီဘက်ကကန့်ကွက်ခဲ့တာပါ။မွန်ပြည်내တွင်ရွှေ့ပြောင်းအလို့တမအများစုဟာအရာဝတီတိုင်းပဲခူးတိုင်းမကွေးတိုင်းဒေသကြီးကအများဆုံးဖြစ်ကြတယ်လို့2015ခုနှစ်စည်ရင်အရာ3သိန်းကနေ4သိန်းကျော်အထိရှိနိုင်တယ်လို့တကောင်စည်ရင်ပါရွှေ့ပြောင်းလူ၏စည်ရင်အရာသိရပါတယ်။
ကရင်တိုင်းရင်းသားလက်နက်ကိုင်3ဖွဲ့ပြန်လည်ပေါင်းစည်းနိုင်ဖို့ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်တွေကဒေသခံတွေတောင်းဆိုပြီးလူထုဆန္ဒခံယူပွဲပြုလုပ်ပါတယ် KNU KNLA PC စတဲ့ကရင်လက်နက်ကိုင်3ဖွဲ့ကပြန်လည်ပေါင်းစည်းနိုင်ရန်ဒေသခံတွေလိုလားပြီးတော့ KNU ရဲ့မူဝါဒတစ်ခုတည်းအောက်မှာအတူတကွလှုပ်ဆောင်စေချင်တယ်လို့ကော့ဂရိတ်မြို့နယ်လူထုကောင်းဆောင်တူဖြစ်တဲ့မမ်းမြအေးကပြောပါတယ်ဇွန်လ16ရက်နေ့ကပြုလုပ်တဲ့လူထုဆန္ဒခံယူပွဲဟာဒေသခံလူထု1000ကျော်ကနေပြန်နေပူးပေါင်းဖို့တောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာနိုင်ငံကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကမ္ဘာကုလသမဂ္ဂလူ့ခွင့်ရေးအရာရှိ Miss Yahili ဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားရာလူ့ခွင့်ရေးချိုးဖောက်မှုခံနေရတဲ့ရှမ်းမြောက်ဒေသမှာရှိတဲ့မြို့နယ်တချို့ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်သက်ခြင်းခံနေရပါတယ်ဒီအချိန်လေးမှာရှမ်းလူ့ခွင့်ရေးအဖွဲ့တွေကလည်းဒေသတွင်လူ့ခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့မစ္စယန်ဟီလီနဲ့တွေ့ဆုံတင်ပြခဲ့ပါတယ်။ဒီကြောင့်ကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ဒေသခံတိုင်းရင်းသားတွေကလူ့ခွင့်ရေးအမျိုးမျိုးချိုးဖောက်ခံနေရပါတယ်။မြန်မာနိုင်ငံဆိုင်ရာကမ္ဘာကုလသမဂ္ဂလူ့ခွင့်ရေးအရာရှိမစ္စယန်ဟီလီအနေနဲ့လူ့ခွင့်ရေးချိုးဖောက်ခံနေရတဲ့ရှမ်းမြောက်ဒေသဘက်ကိုလုံခြုံရေးအကြောင်းပြချက်နဲ့တွားရောက်ခွင့်ကန့်တတ်ခြင်းခံနေရတဲ့အခြေအနေမှာရှမ်းလူငယ်ကူညီအဖွဲ့ကနေလူ့ခွင့်ရေးချိုးဖောက်မှုခံနေရတဲ့အကြောင်းကိုမစ္စယန်ဟီလီထံတင်ပြခဲ့တယ်လို့ရှမ်းလူငယ်ကူညီကကိုစရဲဆိုင်အောင်မြင့်ဦးကပြောပါတယ်
ကြရတယ်ရတရားစီမံကိန်းတွေကျွန်တော်တို့စံကုန်တွေကြောင်းလုံးမှုတွေကြီးစားတယ်ပြည်ထောင်စုကြီးစားတယ်ပြီးတော့ရှေ့ကမ်းလုပ်ဓမ္မတွေဘာလို့ရှေ့ကမ်းလုပ်ကြတယ်ကျွန်တော်တို့လုပ်တဲ့ကိစ္စတွေကကျွန်တော်တို့ကအများကြီးကြားခဲ့တယ်ပြီးတော့ဒီကပိုင်းကိစ္စမှာနော်ကျွန်တော်ကြောင်းမဲနဲ့နှံခမ်းမှာဖြစ်တဲ့နေတဲ့ဟိုတဲ့မပေါ်နိုင်တဲ့ဒီလိုရအောင်ချုပ်မှုရှုတဲ့ကိစ္စတွေပုံစံတွေဒီဖွဲ့ကိုဒီလိုကြားကြတယ်ဒီဖွဲ့လည်းဒီဖွဲ့ကိုတွန်းနေကြတာကြတော့ကျွန်တော်တို့လည်းဒါရီယာစီယံစွာအရင်ပေးလို့ကျွန်တော်တို့စီစဉ်ကြပါတယ်
NDI ဆိုရတဲ့လက်ထက်မှာရတရားစီမံကိန်းမှာပါဝင်တဲ့ရှေ့ပြောင်းနေထိုင်တဲ့အလို့သမားတွေကိုအိမ်ထောင်ဆုစင်းထုတ်ပေးတာတွေရှမ်းပြည်နယ်အတွင်းမြို့ဝင်ထွက်မှုဦးတွေဒေတာခံပါရာစာပေကိုရေးတားခွင့်မပြုဘဲပိတ်ပင်မှုတွေရှိနေတယ်လို့စိုင်းအောင်မြင့်ဦးကဆိုပါတယ်ဒီလူခွင့်ရေးချိုးပေါက်ခံနေရတဲ့ဒေတာခံလူထုတွေအတွက်မစ္စယန်ဟီလီအနေနဲ့မြန်မာဆိုရနဲ့တပ်မတော်တို့တဆုံတရာဖိအားပေးနိုင်လိမ့်မယ်လို့စိုင်းအောင်မြင့်ဦးကမျှော်လင့်တယ်လို့လည်းပြောပါတယ်မစ္စယန်ဟီလီဟာရှမ်းပြည်နယ်မြောက်ပိုင်းအတွင်းလာရှိုးမြို့ထိလေရင်နဲ့တွားရောက်ခွင့်ပေးပေမဲ့တကယ်စီရေပฏิပက္ခဖြစ်နေတဲ့ကြောက်မဲကုတ်ခိုင်နမ်ခမ်းမြို့နယ်ဘက်ကိုလုံခြုံရေးရမြန်မာအာဏာပိုင်တွေကတွားခွင့်မပြုခဲ့ပါဘူးမစ္စယန်ဟီလီရဲ့ဒီတစ်ခေါက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်ဘက်ကိုလည်းရောက်ရှိသွားပြီးမြန်မာနိုင်ငံနောက်ပိုင်းကလူမျိုးရေးပြည်ထနာကိုတွားရောက်လေ့လာမှတ်တမ်းယူခဲ့ပါသေးတယ်
ဆက်ပြီးတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းမွန်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်တွေနဲ့မေလ18ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲ။မွန်ပြည်နယ်အတွက်အစိုးရနဲ့လွတ်တော်ကြားအပြန်အလှန်ထိန်းချမှုအားနည်းနေပြီလား။ဒီအခြေအနေကိုမြင့်စနိုင်ကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံခဲ့တဲ့အချိန်လေးကိုသထုံမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပြပါဗျာ။လွှတ်တော်ကိုယ်စားလှယ်တွေရဲ့တာဝန်ဟာမေးခွန်းမေးဖို့အစိုးရတင်ဖို့နဲ့ဥပဒေကြမ်းရေးဆွဲဖို့အတွက်သာဖြစ်ပြီးအစိုးရဝေဖန်တာထောက်ပြတာတွေဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့အလုပ်မဟုတ်ဘူးလို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကပြောသွားပါဗျာ။ကျွန်လ18ရက်နေ့ကပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့မွန်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံထားတာနဲ့ပတ်သက်ပြီးကြက်မြော်မြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကအခုလိုပြန်ပြောပြပါဗျာ
။အစိုးရလုပ်သူဒီမှာကျွန်တော်တို့ဝေဖန်တာတို့ဒီမှာထောက်ပြတာတို့ဒါကျွန်တော်တို့လုပ်ဖို့အစိုးရတွေရုပ်ပါတယ်ဗျာ။အဓိကကျွန်တော်တို့ရှင်းအလှူတော်နဲ့အစိုးရကအတားအယူတင်ကြောက်မှုချန်နယ်လဲပေါ့နော်။တင်ကြောက်မှုဒါလူတင်ကြောက်လို့နေရာမှာလေအဓိကသူတို့လုပ်နေတဲ့အလုပ်မှာကျွန်တော်တို့အနာကိုစတဲ့
ီတို့လွှတ်တော်ဥက္ကဋ္ဌလာတာဟာမွန်ပြည်နယ်ဆွေရနဲ့မွန်ပြည်နယ်လွှတ်တော်အကြားပတ်သက်မှုရှိနေတဲ့အနေထားကြောင့်ဆိုပြီးဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကအခုလိုပြောပါတယ်
။ဒီနေ့ကလွှတ်တော်ကဆွေရကပါပြီးတော့သုံးဦးသုံးခွဲဆုတ်ပြီးတော့ဆွေတွေညီနိုင်ပြီးဒီနေ့တော့ကောင်းပေးပေါ်ပါတော့တဲ့။
ပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေမွန်ပြည်နယ်လွှတ်တော်ကိုလာပြီးတော့လက်ညွန်ချက်ပေးသွားတာနဲ့ပတ်သက်ပြီးမွန်ပြည်နယ်လွှတ်တော်ဟာပြည်သူ့လွှတ်တော်ရဲ့လက်အောက်ခံဖြစ်သွားပြီလားမွန်ပြည်နယ်လွှတ်တော်ဟာမွန်ပြည်နယ်အစိုးရရဲ့လုပ်ငန်းဆောင်တာတွေကိုထိန်းချုပ်ပိုင်ခွင့်မရှိဘူးလားဆိုတာမျိုးမွန်ပြည်သူတွေအကြမ်းမှာမေးခွန်းထုတ်เสียဖြစ်လာနေခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မှာရှိတဲ့ဘင်္ဂလီတွေကိုရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းတို့ခေါ်ဝေါ်သုံးဆွဲဖို့မြန်မာအစိုးရရဲ့ပြောဆိုမှုအပေါ်ရခိုင်အမျိုးသားပါတီ ANP ကနေကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်။ကချင်ပြည်နယ်မြကြီးနားမြို့အတွင်းတနက်ထိမှန်တည်ဆုံသွားတဲ့ចောင်းသားတအူးနဲ့ပတ်သက်ပြီးចောင်းသားတွေနဲ့လူထုတချို့ကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီသား